မြန်မာရေးအာဆီယံအနေနဲ့တိုးတက်အောင်လုပ်မပေးနိုင်ခဲ့ဘူးလို့အဖွဲ့ရဲ့အလှည့်ကြဥက္ကဋ္ဌအင်ဒိုနီးရှားသမ္မတကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးတိုးတက်မှုရှိအောင်မလုပ်ပေးနိုင်ခဲ့ဘူးလို့အရှေ့တောင်အရှာနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပပေးနေတဲ့အင်ဒိုနီးရှားသမ္မတကပြောလိုက်တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံငြိမ်းချမ်းတဲ့အချက်အလက်တွေဖြစ်ရှင်စစ်ကောင်စီပါဝင်ဖွဲ့စည်းအားလုံးနဲ့ဆွေးနွေးဖို့တော့အသင့်ဆက်ရှိနေပါတယ်လို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒီနေ့အာဆီယံထိပ်သီးညီလာခံနောက်ဆုံးနေ့မှာအခုလိုပြောလိုက်ပါတယ်
။ Pencitraan terhadap nilai-nilai kemanusiaan tidak bisa ditoleransi.
လူ့အခွင့်အရေးချိုးဖောက်မှုတွေကိုအခွင့်မပြုနိုင်တယ်လို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်အရသက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့ဖြစ်ပါတယ်။အာဆီယံရဲ့ဂုဏ်သိက္ခာကိုထိခိုက်လာနိုင်ခြင်းရှိတဲ့အတွက်အားလုံးပါဝင်ဖို့ဆိုတာပိုပြီးခိုင်ခိုင်မာမာဆွဲကင်ထားရပါမယ်။အင်ဒိုနီးရှားအနေနဲ့စစ်ကောင်စီပါဝင်အားလုံးနဲ့ဆွေးနွေးဖို့အသင့်ရှိနေပါတယ်လို့သမ္မတဝီဒိုဒိုကပြောသွားတာပါ။ဒါပေမဲ့လည်းအခုလိုရေးပါပတ်သက်နေသူအားလုံးနဲ့ထိတွေ့ဆက်ဆံနေဆိုတာဟာအသိမှတ်ပြုတာတော့မဟုတ်ပါဘူးလို့သူကရှင်းပြခဲ့ပါသေးတယ်။အင်ဒိုနီးရှားနိုင်ငံကလာဘွမ်ဘာဟိုမြို့လေးမှာကျင်းပနေတဲ့ဒီအာဆီယံထိပ်သီးညီလာခံမှာမြန်မာနိုင်ငံပါဝင်တက်ရောက်ခြင်းမရှိပဲအဖွဲ့ဝင်၉နိုင်ငံကခေါင်းဆောင်တွေသာတွေ့ဆုံခဲ့ကြတာပါခင်ဗျ။